ကြာပြီနဲ့အတွင်းမှာအဖိုးတန်ကျွန်းသစ်တွေကိုခုတ်ယူမှုများပြားလာတာကြောင့်တတော်ပြုံးတိမှုရှိလာနေတဲ့အတွက် KNPP ခေါ် KNE အမျိုးသားတိုးတက်ရေးပါတီကနေကျွန်းသစ်ထုတ်လုပ်ခွင့်ကိုလုံးဝပိတ်ပင်တားဆီးသွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။အခုလိုတစ်တွေကိုအလွန်ကျွံခုတ်လဲခဲ့မှုကြောင့်ကြာပြီနဲ့အတွင်းမှာရာသီဥတုဖောက်ပြန်မှုဒဏ်ကိုကြုံတွေ့နေရပြီလို့လည်းသဘာဝပတ်ဝန်းကျင်လေ့လာသူတွေကပြောဆိုနေကြပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကြရပြည်နယ်တန်လွင်မြေနောက်ဖက်ချမ်းဒေသမှာတစ်ထုတ်လုပ်ရေးကုမ္ပဏီတွေကနေတစ်ထုတ်လုပ်နေတာကုန်တလောက်ဖြစ်နေပြီ KNPP ထိန်းချုပ်ရာတန်လွင်ရှေ့ချမ်းဘက်ကိုကူးလာမဲ့အနေအထားကြောင့်တစ်ထုတ်လုပ်ခွင့်ကိုပိတ်ပင်ရတယ်လို့ KNPP အသွင်းမှူးဦးအောင်ဆန်းမြင့်ကပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့တန်လွင်ရဲ့အနောက်ဘက်ချမ်းမှာဆိုရှင်တစ်တွေကကုန်တလောက်ပဲဗျစီဝိုင်းလုပ်ငန်းရှင်တွေနဲ့နောက်ခရိုနီတွေကပုံများတာပေါ့နောက်တချို့လက်နက်ကိုင်ဖွဲ့ကြီးလည်းလှုပ်လှုပ်တော့ပေါ့အခုကနည်းနည်းပါးပါးကျန်ပါကကျွန်တော်တို့ဒီ KNPP ဒီရှိနေတဲ့တန်လွင်မြေရှိဘက်ကမှာဗျာနောက်ဘက်ကမှာကုန်ပြီးတော့ရှိဘက်ကလည်းကုန်ပြီးတော့ကူးလာမဲ့နေထားရှိရဗျာကျွန်တော်တို့ပြည်နယ်အတွင်းမှာလည်းတတော်ဆရာဇာတာတွေလည်းကုန်ကန်ပြီးဒီဒါပြင်ကျွန်တော်တို့ကနောင်လာမျိုးဆက်တွေအတွက်လည်းကျွန်တော်စဉ်းစားဖို့လိုတယ်နောက်ဘက်ကျွန်တော်တို့ရှိမှလည်းတွေ့ကြည့်လိုက်တဲ့ခါကျတော့တတော်ထေးလေးလုပ်ငန်းတွေပြန်လည်ပြုစုပြောင်းရေးလုပ်ငန်းတွေကလည်းမရှိသလောက်ဖြစ်တယ်ဗျာအဲကျွန်တော်တို့ကဒီလိုထိတဲ့နဲ့ကျန်လည်းပြုစုပြောင်းရေးလုပ်ငန်းကိုလုပ်တင်တယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်ဒါကြောင့်မို့ကျွန်တော်တို့ကလည်းအဲ့လိုပေါ်စီချမှတ်လိုက်ရတာဖြစ်တယ်လေနော်ကျွန်တော်ကတော့ကလုံးလိုင်းမှာအတိအကျအကြောင်းကြားထားပြီးဖြစ်တယ
်ကြရပြည်နယ်အတွင်းမှာကြရဖူးကုမ္ပဏီသူးကုမ္ပဏီထီးပွေကန်ကုမ္ပဏီဦးသွန်းကျော်ခေါင်းဆောင်နဲ့ကာလာလာတာအဖွဲ့ပိုင်းကုမ္ပဏီရဲ့ KNPP ပိုင်းကြရဌာနီသမောရှာကုမ္ပဏီတို့အပြင်တခြားကုမ္ပဏီငယ်များပြားကလည်းကျွန်းသစ်အပါဝင်တခြားသစ်တွေကိုထုတ်လုပ်နေကြပါတယ်ဒီထုတ်လုပ်ခွင့်ကိုနိုင်ငံတော်အစိုးရကနေချပေးတာဖြစ်တဲ့အတွက်အစိုးရဘက်မှလည်းတာဝန်ရှိတယ်လို့ဦးအောင်ဆန်းမြင့်ကအခုလိုဆက်ပြောပါတယ
်နိုင်ငံကြားဘက်ကထိုင်းနေရှိတယ်တရုတ်နေရှိတယ်ဗျာတိတိကိုထုတ်နေကြတာနေစားတွေကထုတ်နေကြတယ်ဒါပေမဲ့ဒီအစိုးရကမပါရင်လောကကိုထုတ်လို့မရဘူးဗျာဒါကတော့ကျိသေးတယ်တိုင်းမှာလည်းနဲ့တိုင်းနေနေတွေကတိတိကထွက်သွားတယ်ဆိုရင်သူတို့ရဲ့ခုခုချက်မပါဘဲနဲ့ကဘယ်လိုမှမထွက်နိုင်ဘူးဆိုတာဒါကတော့ကျွန်တော်ပြောပြချင်တယ်လေ
တစ်ထုတ်လုပ်မှုအပိုင်းမှာတစ်တော်တစ်ထုတ်ဥပဒေနဲ့မကန့်ညိတာရှိပေမဲ့လည်းအာဏာပိုင်တွေကလည်းအရေးယူဆောင်ရွက်မှုအားနည်းတာဟာကြားပြည်နယ်တွင်တစ်တော်ပြုံးသီးမှုရဲ့အခြေခံကြောင်းတရားတစ်ခုလို့လည်းဦးအောင်ဆန်းမြင့်ကပြောပါတယ်။လက်ရှိကြားပြည်နယ်တွင်မှာကျွန်းသစ်အပါအဝင်တစ်တော်ရှိနေမှုအခြေအနေနဲ့ပတ်သက်လို့ဒေသခံသဘာဝပတ်ဝန်းကျင်လေ့လာသူတူဦးဖြစ်တဲ့ဆရာဆေရက်ဆိုးကခုလို့ပြောပါတယ်။
ဒီ KNPP ထိန်းချုပ်နယ်မြေမှာတချို့ရှိမှာပေါ့နော်။ဥပမာဒီရှာတော်မြို့နယ်ဖက်မှာရှိမယ်။နောက်ပြီးမှတန်လွင်ရှေ့ချမ်းမှာရှိအောင်မယ်ပေါ့နော်။အကြမ်းတဲ့နေရာတွေတော့မရှိတော့
။ကြရပြည်နယ်တွင်တစ်တော်ပြုံးသီးမှုကြောင့်လက်ရှိအချိန်မှာရေရှားပါလာမှုအန္တရာယ်ကိုစတင်ခံစားနေရပြီလို့လည်းဆရာဆေးရဆိုးကဆိုပါတယ
်။တစ်တော်ပြုံးသီးမှုတွေရှိမယ်ဆိုလို့ရှိရင်တော့အဓိကရဆိုင်ရမှာကဒီဘဝပိတံတော့ခံရမှာပေါ့နော်။ဒီမှာဆိုလို့ရှိရင်တတော်ရပြုံးတီလို့မိုးရမရောရေလည်းမရှိဘူးပေါ့နော်။မမမပြဖက်မှာရေဘလောက်ပဲလွန်မိုးနေဘူးစီဒီဖက်မှာကျတော့ရေမရှိဘူးဖြစ်နေတယ်။အခုတောင်တူတွေဆိုဒုက္ခရောက်နေနေပေါ့နော်။နန်းချင်းနေစိုက်ကြတယ်စပားတွေစိုက်တယ်ဒါမှန်းတော့မိုးမရောလေ
။တရားပြည်နယ်တွင်တတော်ပြုံးတီမှုဟာပြည်နယ်တစ်ခုလုံးအတိုင်းအတာရ50ရာခိုင်နှုန်းရှိနေပြီလို့လည်းဆရာဆေးရဆိုးကပြောပါတယ်။ကြရပြည်နယ်စုရအနေနဲ့2013ခုနှစ်ထိနောက်ဆုံးထားပြီးဒီပတ်ကိုတင်ပို့ဖို့တစ်တန်ချိန်9000ကျော်နဲ့ဒေတာသွင်းလိုအပ်ချက်ဖြစ်တဲ့တစ်တန်ချိန်2600ထုတ်လုပ်ဖို့ဒေတာခန့်ကုမ္ပဏီ၄ခုအပါအဝင်လုပ်ငန်းရှင်ကုမ္ပဏီ10ခုကိုပြည်နယ်တစ်တော်နဲ့တပ်သူပြင်းဝန်ကြီးဌာနကနေခုတ်လှဲတင်ပို့ခွင့်ပြုထားခဲ့ပါတယ်။မြန်မာနိုင်ငံကလည်းတစ်တူကိုအိနီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်၊ထိုင်း၊အိန္ဒိယနိုင်ငံတွေကိုအများဆုံးတင်ပို့နေတာဖြစ်ပြီးတစ်နှစ်ကိုပြန်ပြန်အားဖြင့်မက်ထရစ်တန်ချိန်တစ်ဓရမ6တန်းကရှိနေတယ်လို့လန်ဒန်ချီဆိုင်တဘာဝပတ်ဝန်းကျင်ဆိုင်ရာစုံစမ်းထောက်လိုက်ရေးအေဂျင်စီ EIA ကနေထုတ်ပြန်ထားပါတယ်။ဒီလိုတိုင်းရင်းသားဒေသတွေမှာဆွဲရှိတဲ့မြေပေါ်မြေအောက်သယံစာတတွေကိုထုတ်ယူရောင်းချနေပေမဲ့လည်းဒေသခံတိုင်းရင်းသားတွေအတွက်တဆုံတရာအကျိုးများခံစားခွင့်မရှိတဲ့အခြေအနေတွေကြောင့်မြန်မာစိုးရနဲ့တိုင်းရင်းသားလူမျိုးစုတွေကြားမှာပဋိပက္ခဖြစ်ပွားလာနိုင်စေတဲ့အကြောင်းရင်းတစ်ခုလို့လည်း KNPP သွေးမှူးဦးအောင်ဆန်းမြင့်ကပြောပါတယ်။ KNPP ကကရင်နေမျိုးရာတုတ်သက်ရေးပါတီရဲ့ဩဂုတ်လ၄ရက်နေ့ကနေစပြီးခုနှစ်ရက်နေ့ထိကျင်းပခဲ့တဲ့ဘူကော်မတီစည်းဝေးကနေတဘာဝပတ်ဝန်းကျင်ရေရှည်တည်တံ့ခံမြေကြီးနဲ့တဘာဝတန်ကြာရောက်မဲ့ဘေးအန္တရာယ်ကိုကာကွယ်တားဆီးဖို့အတွက်ကျွန်းသစ်နဲ့တခြားသစ်မာတွေကိုအသစ်ထပ်မှခုတ်လှဲခြင်းစီးပွားဖြစ်လုပ်ကင်ခြင်းတို့ကိုလုံးဝတားဆီးပိတ်ပင်သွားမယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ